အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ခွင့်အပေါ်ကန့်သတ်မဲ့ဥပဒေသစ်တွေကိုစန့်ကျင်သွားမှာဖြစ်တဲ့ကြောင်းလက်နက်ကင်ဆောင်ခွင့်အပြည့်အဝရရှိရေးအဓိကလှုပ်ဆော်လှုပ်ရှားနေတဲ့အမျိုးသားရိုင်ဖယ်အသင်းကပြောလိုက်ပါတယ်။တနက်ဆိုတာကရီးယားတက်ဆပလာတစ်ခုသာဖြစ်ပြီးအမေရိကန်ကတနက်ကြောင်ဖြစ်ရတဲ့ဒုရသံရုံပြဿနာတွေဟာရာဇဝတ်မှုကျူးလွန်သူတွေနဲ့သာဆိုင်တယ်လို့အမေရိကန် NBC ရုပ်သံဌာနရဲ့တင်းငွေနေ Meet the Press အစီအစဉ်မှာရိုင်ဖယ်အသင်းရဲ့အကြီးအကဲဝိုင်းလပီးယားကပြောလိုက်တာပါ။ရုပ်ရှင်တွေဗီဒီယိုဂိမ်းတွေကသူထွက်တန်ယူဇလန်းတွေကိုတခန့်တနားလို့ဖော်ပြရဲဆိုပြီးသတင်းမီဒီယာတွေပေါ်မှာလည်းဝေဖန်သွားပါတယ်။နယူးယောက်ပြည်နယ်ထက်လက်တော်အမတ် Charles Schumer ကတော့ Rifle အသင်းရဲ့အကြီးအကဲပြောနေပုံကကင်ဆာရောဂါကာကွယ်ရေးအတွက်စစ်လေအကြောင်းထဲမပြောသလိုဖြစ်နေတယ်လို့ NBC ရဲ့အစီအစဉ်မှာပဲတုံ့ပြန်သွားတာပါ။ဒီဇင်ဘာလ14ရက်နေ့ကကနေဒီကပြည်နယ်မူလရန်ကျောင်းမှာအသက်6နှစ်နဲ့9နှစ်အရွယ်ကလေးငယ်20နှစ်လူကြီး6ယောက်တနသမား2ဦးရဲ့လက်ချက်နဲ့သေဆုံးခဲ့ပြီးတဲ့နောက်လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကိစ္စအဓိကဆွေးနွေးစရာဖြစ်လာနေတာပါ။